ဆန္ဒပြမှုတွေကလည်းအချိန်တိုးလာနေသေးပါရန်ကုန်မြို့မှာအာဏာပိုင်တွေကလုံခြုံရေးတွေတိုးမြင့်ချထားတဲ့အတွက်စိုးရိမ်မှုတွေရှိတဲ့ကြားကပဲဆန္ဒပြသူကစောင်းနေချေရှိနေပါတယ်ရန်ကုန်မန္တလေးနေပြည်တော်အပောင်ဝင်မြို့ရွာအတော်များများမှာဆန္ဒပြမှုတွေအရှိန်မပြတ်ရှိနေတယ်လို့အဖမ်းဆီးတွေလည်းရှိပါတယ်စစ်ကောင်းဆောင်တွေအပေါ်မှာနိုင်ငံတကာအရေးယူတန်းခတ်မှုတွေချနေတယ်လို့ပြည်တွင်းကမြန်မာနိုင်ငံသတင်းမီဒီယာအဖွဲ့ဝင်ချက်ဝက်ကြောလောင်နှုတ်ထွက်သွားပြလိုက်ပါပြီဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်တောင်အန်ဒရူးရဲ့ဆန္ဒပြလူငယ်တွေပေါ်အမြင်နဲ့အတူ EITI ကတွင်းထွက်တင်ရန်ဇာတာထုတ်လုပ်မှုပွင့်လင်းမြင်သာရေးနိုင်ငံတကာအဖွဲ့ကြီးကမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကနေယာယီရက်ဆိုင်မှုရှိတဲ့အကြောင်းကိုလည်းကြားရမှာပါအခုဒီမနက်ခင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပေးမှာပါ
မြန်မာအာဏာသိမ်းဗိုလ်ချုပ်ကြီးတဝန်းအပေါ်လူခွင့်ရေးဆူဆူရွရွချိုးဖောက်မှုနဲ့ဗြိတိန်နိုင်ငံကတန်းခတ်ရေးယူပိတ်ဆို့မှုတွေချမှတ်လိုက်ပြီဖြစ်ပါတယ်။အာဏာသိမ်းမှုအတွင်းမြန်မာပြည်သူတွေအပေါ်လူခွင့်ရေးဆူရွစွာချိုးဖောက်ခဲ့တဲ့သူတွေကို UK နိုင်ငံကဒီကနေ့မှတန်းခတ်ရေးယူလိုက်ပါပြီလို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒိုမီနစ်ရပ်က Twitter မှာလှုပ်ရှားစာမျက်နှာနဲ့ကြေညာလိုက်တာဖြစ်ပါတယ်။ကာဝေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိုးထွန်းနဲ့ပြည်ထောင်ဒုတိယဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းလိုင်တို့အပေါ်တန်းခတ်ရေးယူလိုက်တယ်လို့ Reuters သတင်းကပြောပါတယ်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိချုပ်ထားတယ်လို့ပြည်ဝင်ကင်းဗီဇာလည်းပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံကလုပ်ငန်းကုမ္ပဏီတွေမြန်မာစစ်အုပ်စုနဲ့စီးပွားရေးဖက်ဆက်လုပ်ကန်နေတာတွေကိုရပ်ဆိုင်းပစ်ဖို့စတင်လှုပ်ဆောင်နေပြီလို့လည်းဗြိတိန်နိုင်ငံရဲ့ကြေညာချက်မှာပါရှိပါတယ်။အာဏာသိမ်းမှုမဖြစ်ပွားခင်မှာဗြိတိန်နိုင်ငံကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်ကလူပုဂ္ဂိုလ်၁၆ဦးပေါ်တန်းခတ်ပိတ်ဆို့ထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံကအာဏာသိမ်းမှုကိုတုံ့ပြန်အရေးယူမှုအဖြစ်မြန်မာစစ်တပ်ကတာဝန်ရှိသူ၉ဦးကိုတန်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်လိုက်ပြီးလို့ကနေဒါနိုင်ငံကကြေညာလိုက်ပါတယ်။အထူးစီးပွားရေးအရေးယူဆောင်ရွက်ရေးမြန်မာနိုင်ငံဆိုင်ရာစည်းမျဉ်းဥပဒေအောက်ကနေအခုလိုတန်ခတ်အရေးယူလိုက်တာလို့လည်းကနေဒါနိုင်ငံကြီးဝန်ကြီးဌာနကကြေညာပရိနေကကြေညာပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ကနေဒါနိုင်ငံကတန်ခတ်အရေးယူလိုက်တဲ့၉ဦးထဲဒုတိယဗိုလ်ချုပ်ကြီးစိုးဝင်းနဲ့အတူဒုတိယဗိုလ်ချုပ်ကြီးမြထွန်းဦးနဲ့တင်အောင်ဆန်းဒုတိယဗိုလ်ချုပ်ကြီးတွေဖြစ်တဲ့စိန်ဝင်းစုထရဲအောင်အွန်လိုင်းတွေနဲ့ရဝင်းထွေးတို့ပေါ်ပါမှာလေမြန်မာစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းပြီးဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေပြဋ္ဌာန်းနေတယ်လို့အင်အားသုံးတင်မှုတွေလည်းပြုလုပ်နေကြောင်းနဲ့မတရားဖန်ဆီးမှုတရင်အချက်လက်တွေကိုကန့်သတ်မှုနဲ့လွတ်လပ်စွာတွေးခေါ်ပြောဆိုခွင့်စွေးခွင့်တွေကိုကန့်သတ်တောင်းပြနေတယ်လို့ကနေဒါနိုင်ငံကပြောပါတယ်အမေရိကန်တို့အရေးယူပြီးနောက်ပိုင်းကနေဒါနိုင်ငံအနေနဲ့ဗြိတိန်နိုင်ငံနဲ့ညှိနှိုင်းပြီးမြန်မာစစ်ကောင်းဆောင်တွေအပေါ်တက္ကပ်ပိတ်ဆို့မှုတွေကိုဒီကနေ့ကြေညာတာလို့လည်းပြောပါရယ်။ဒါကမြန်မာပြည်သူတွေရဲ့စံနာနဲ့အခွင့်အရေးတွေကိုလစ်လျူရှုနေတဲ့မြန်မာစစ်တပ်ကိုနိုင်ငံတကာကညှဉ်းညွန့်ညွတ်နဲ့တုံ့ပြန်နေတာတွေလှုပ်ဆောင်နေရဆိုတဲ့သတင်းစကားပါလိုက်တာလို့လည်းကနေဒါနိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါရယ်။ဖေဖော်ဝါရီလတရနေ့အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီပေးရနေတဲ့အခြေအနေတွေပြောင်းလဲသွားပြီဖြစ်ကြောင်းနော်ဝေးနိုင်ငံကကြေညာလိုက်ပါတယ်။အဲ့ဒီအပြောင်းလဲကြောင်းနော်ဝေးနဲ့မြန်မာနိုင်ငံအစိုးရအဖွဲ့အစည်းတွေအကြားဆောင်ရွက်နေတဲ့အသိပညာပေးဆိုင်ရာအစီအစဉ်တွေအားလုံးကိုရပ်ဆိုင်းလိုက်ပြီးလို့နော်ဝေးအစိုးရကပြောပါတယ်။မြန်မာနိုင်ငံဟာအာရှမှာအစည်းအဝေးနိုင်ငံတစ်နိုင်ငံဖြစ်ပြီးအာဏာသိမ်းမှုကမြန်မာပြည်သူတွေအတွက်ပိုပြီးအခက်အခဲဖြစ်စေမယ်လို့ပြောပါတယ်။အစိုးရချင်းဆက်ဆံနေတဲ့အစီအစဉ်တွေကိုရပ်ဆိုင်းလိုက်ချိန်မှာကုလသမဂ္ဂနဲ့လူမှုအဖွဲ့အစည်းတွေကတဆင့်ပေးရနေတဲ့အကူအညီတွေကိုတော့ဆက်လက်ပေးရသွားမယ်လို့နော်ဝေးနိုင်ငံကဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဒက်အက်နဲ့အိုစတိန်ကပြောပါတယ်။2021ခုနှစ်အတွက်နော်ဝေးနိုင်ငံကမြန်မာနိုင်ငံကအစိုးရအဖွဲ့အစည်းတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းဆောင်ရည်မြင့်တင်ရေးအတွက်နော်ဝေးကိုရိုနာ 66.5 သန်းဒေါ်လာ 9.8 သန်းပေးရဖို့ဘတ်ဂျက်ရထားထားတာဖြစ်ပါတယ်။နိုင်ငံတကာရဲ့နိုင်ငံရေးနဲ့စီးပွားရေးအားပေးကူညီမှုတွေလိုအပ်နေစေဖြစ်တာကိုမြန်မာနိုင်ငံအတွင်းကဒီမိုကရက်တစ်အင်အားစုတွေကပြသခဲ့ပြီးဖြစ်ကြောင်းဒါကြောင့်မြန်မာနိုင်ငံအတွင်းကလုပ်ငန်းအလုံးကိုရပ်ဆိုင်းပြမှာမဟုတ်ကြောင်းနော်ဝေးနိုင်ငံကပြောပါတယ်။လူကြိုးရေးကောင်စီမှမြန်မာအာဏာသိမ်းကိစ္စကိုထက်သွင်းစဉ်းစားရေးအတွက်လူကြိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့နော်ဝေးနိုင်ငံကကြိုးပမ်းခဲ့ကြောင်းဖေဖော်ဝါရီ4ရက်နေ့ကလူကြိုးရေးကောင်စီရဲ့ကြေညာချက်ကအကောင့်ဘက်ကဦးတည်တဲ့လောက်ရဖြစ်ပြီးအာဏာသိမ်းရမှာတာဝန်ရှိသူတွေကိုရှင်းရှင်းလင်းလင်းပြောကြားလိုက်တဲ့သတင်းစကားဖြစ်ကြောင်းနော်ဝေးနိုင်ငံကပြောပါတယ်ခင်ဗျ။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုတုံ့ပြန်မှုအတွေ့အာဏာသိမ်းစစ်တပ်ကောင်းဆောင်တွေရဲ့အမိမဲစီးရင်တစ်ခုပြည်စုဖို့ EU ဥရောပသမဂ္ဂနိုင်ငံကြီးဌာနကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတောင်းဆိုလိုက်ပြီးဖြစ်ပါတယ်။မနေ့တုန်းကဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပခဲ့တဲ့ EU နိုင်ငံကြီးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာအာဏာသိမ်းစစ်ကောင်းဆောင်တွေကိုတခတ်ဖိဆုပ်မှုတွေချမှတ်တော်ဖို့အခုလိုသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒါမဲ့ February 20ရက်နေ့ EU အဖွဲ့နိုင်ငံကြီးဝန်ကြီးတွေအဆုံးသတ်တွေ့ဆုံဆွေးနွေးပြတဲ့အခါအာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးအရေးယူတန်ခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့ဥရောပသမဂ္ဂကအစီအစဉ်တွေချမှတ်နေတာလည်းဖြစ်ပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံနဲ့တတိယအကြီးဆုံးကုန်သတ်မှုတွေကိုပြုလုပ်နေတာဖြစ်ပါတယ်။ဒါပေမဲ့အခုချမှတ်မဲ့ပိတ်ဆို့မှုမှာတစ်ဖက်ကုန်သွယ်ရေးကိစ္စမပါဝင်စေဖို့လည်း EU အဖွဲ့ဝင်နိုင်ငံတွေကသဘောတူညီထားပါတယ်။မြန်မာပြည်သူတွေအကျိုးစီးပွားကိုထိခိုက်နိုင်တဲ့အရေးယူတန်ခတ်မှုတွေကိုရှောင်ရှားဖို့အထူးသဖြင့်အားနည်းသူတွေကိုမထိခိုက်အောင်လှုပ်ဆောင်ဖို့ EU အဖွဲ့ကသဘောတူထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ရှေ့ဆက်မြန်မာနိုင်ငံနဲ့ဆက်သွယ်လှုပ်ဆောင်ရမယ့်ကိစ္စတွေအပေါ်တတိကြီးကြီးထားချက်တည်လောက်ကင်သွားဖို့ရှိတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌ David Malpass ကချက်တာပရင်းနေကပြောပါတယ်။ဒါပေမဲ့လက်ရှိလှုပ်လက်ဆစီမံကိန်းတွေကိုတော့အပြည့်တိုင်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်။ကမ္ဘာ့ဘဏ်အနေနဲ့မြန်မာနိုင်ငံနဲ့တဘာဝတန်ခွေပိုက်လိုင်းစီမံကိန်းအစ်စ်တွေမရှိတော့သလိုလက်ရှိစီမံကိန်းတွေအတွက်ရှေ့ဆက်လှုပ်ဆောင်ဖို့အစုရှယ်ယာရှင်တွေစီကညွှန်ကြားချက်ကိုစောင့်ဆိုင်းနေတယ်လို့ပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူလိုက်တာနဲ့ဒေါ်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အတွက်ရဲစစ်ဆန္ဒပြပွဲတွေပေါ်ပေါက်လာနေတဲ့အပေါ်မှာလည်းကမ္ဘာ့ပန်ရဲ့ငွေကြေးတောင်းတင်းခိုင်မာတဲ့အစုရှယ်ယာရှင်တွေအပါအဝင်နောက်နိုင်ငံအစိုးရတွေကပြစ်တင်ဝေဖန်ပြောဆိုနေကြတာဖြစ်ပါရယ်မြန်မာနိုင်ငံတွင်စစ်အာဏာသိမ်းမှုကိုနှီးမျိုးစုံနဲ့စန့်ကျင်ဆန္ဒပြပွဲတွေဆက်လက်လှုပ်ဆောင်နေတာ73ရက်မြောက်ပြည့်တဲ့မနေ့မှာတော့ရန်ကုန်မြို့ကဆန္ဒပြသူတွေကကားတွေကိုဖြင်းဖြင်းစွာအရှိန်ရှော်မောင်းပြီးဆန္ဒပြခဲ့ကြပါတယ်။ဆွေရဝန်ထမ်းတွေအလုံးသွားပဲ CDM ပါဖို့အရေးယူရတယ်လို့အရှိန်ရှော့ဆန္ဒပြတဲ့အထက်ပါဝင်တဲ့သူက Writer သတင်းကိုပြောပါတယ်။
ကျွန်တော်တို့ဝန်ထမ်းတွေကျွန်တော်တို့ဆွေရဝန်ထမ်းတွေပေါ့နော်ဆွေရဝန်ထမ်းတွေအလုံးနည်းနည်းလေးနောက်ကျတယ်အလုံးမစင်းနိုင်ဘူးဆိုရင်ကျွန်တော်တို့ကျင်းပါလေဟုတ်ကဲ့ပါဘူး။ဗာမျက်လုံးနှလုံးမိုးလင်းမျက်လုံးနှလုံးပွင့်ကလေးကကျွန်တော်ဒီစနစ်ကြီးအောင်မှာကျွန်တော်မရှင်းတတ်ခြင်းပါဘူး။ကျွန်တော်အကြောက်တရားရင်နဲ့ကျွန်တော်တို့ဒီအသက်မဆက်ရှင်နေမှာဟုတ်ကဲ့။အဲဒါကြောင့်ကျွန်တော်ဒီစနစ်ကြာဆုံးမှုပဲရည်ကြည်ပါတယ်ကိုဟုတ်ကဲ့ပါ။ကျွန်တော်တို့ရဲ့ပြည်သူအစိုးရပြန်တက်လာဖို့ပဲကျွန်တော်တို့ပြန်မတက်လာမချင်းကိုကျွန်တော်တို့တိုက်ပွဲဝင်နေမှာဖြစ်ပါတယ်ကိုဟုတ်ကဲ့ပါ
။ကိုပိုင်ကားတွေတက္ကစီကားတွေနဲ့ဘတ်ကားတွေကိုရုံးတဲ့ချိန်မှာရန်ကုန်မြို့အတွင်းအရှိန်ချော့မောင်းပြီးလမ်းရင်ကျော်ပိတ်ဆို့အောင်ဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တရက်ကတော့ကားတွေပြန့်ဟန်ဆောင်ပြီးလမ်းတွေကိုပိတ်ဆို့ပြီးစစ်တပ်ရဲ့ရဲကားတွေမရွေ့ရှားနိုင်အောင်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။မော်တော်ယာဉ်တွေနဲ့ဆန္ဒပြတဲ့နီးသူလမ်းပေါ်မှာစူးစီးပြီးလမ်းလျှောက်ဆန္ဒပြသူတွေကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီကရွေးကောက်ပွဲလုပ်ပြီးမယ်လို့ကြေပေးထားတဲ့တိုင်အောင်အခုလိုဆန္ဒပြပွဲတွေကြောချသွားမဲ့အရေးချေကိုမတွေ့ရသေးပါဘူး။တနင်္ဂနွေလုံးကဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲဖန်စီထိမ့်သိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်ကိုဆွဲချက်တင်ထားတဲ့ကိစ္စကိုမလတရနေ့မှာကြားနာဖို့စတင်ပြုလုပ်ဖို့ရှိနေပါရခင်ဗျာ
။ယူရီဗီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6789နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 6509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြန့်ရှိနေသေးတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ဇော်ဝင်းလိုင်ကဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာမြန်မာနိုင်ငံအရေးကိုအာရှဒေသတွင်အင်အားကြီးသုံးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့ကြာတာပရိနေမှာဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Press ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်၊ဩစတြေးလျနိုင်ငံသားရေးဝန်ကြီးမရီစပိန်၊အိန္ဒိယနိုင်ငံသားရေးဝန်ကြီးဒေါက်တာ S. ဂျိုင်းရှန်ကာနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမစ်ဆု မိုတေဂျီတို့ဟာကမ္ဘာစင်ကာပူတွေအတွက်လေးနိုင်ငံပူးပေါင်းဆောင်ရွက်တဲ့ Quad အဖွဲ့အစည်းအဝေးမှာမြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အစိုးရအုပ်ချုပ်မှုအမြန်ပြန်ရလာစေဖို့အရေးတကြီးလိုအပ်နေကြောင်းဆွေးနွေးခဲ့ကြတာပါ။လေးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေဟာကမ္ဘာစင်ကာပူကြီးတွေဖြစ်တဲ့ COVID-19 ကာယရောဂါဆိုင်ရာတုံ့ပြန်ရေးနဲ့ပြန်လည်နလန်ထူရေးရာသီဥတုပြောင်းလဲမှုဆိုင်ရာတွေမှာလေးနိုင်ငံလက်တွဲဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုသတင်းမှဖြန့်ချိမှုတိုက်ဖြတ်ရေးအကြမ်းဖက်ဝါဒဆွဲတိုက်ဖြတ်ရေးနဲ့ဒီကြောင်းလုံခြုံရေးကိစ္စရပ်တွေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးအပါအဝင်ဒေသရင်းဒီမိုကရေစီခိုင်မာရေးဦးစားပေးလှုပ်ဆောင်ဖို့ဆွေးနွေးကြတာဖြစ်ပါတယ်။က Asha data go uza pere apian lang kunyi pambo mure lo toa ma pichang, lina nga, nga jai wunji de talang grip yuke jare apien, si jang lo la kwenye, nga cho ucha ana pansa mure go, tau kan pambo pere apa awen, Indo-Pacific data ren, lo la puen le mu shi zebo, bubong sang ye ye bo mo kai ma ang lo sang ja ma pichang le, grip yuke jare pare, meka nga jai wunji Anthony Blinken ha, nyama ye ne pata bi, le si pi ya de edwe atu so yin jang pyo jare de lo, မြန်မာစစ်ကောင်းဆောင်နေအနေနဲ့ဖန်ဆီးထားတဲ့မြန်မာအစိုးရကောင်းဆောင်နေအရင်ဖက်အဖွဲ့အစည်းကကောင်းဆောင်နေကိုပြန်လုပ်ပေးဖို့ရုပ်ောက်ပွဲတွေမှာပေါ်ပြထားပြီးဖြစ်တဲ့မြန်မာလူထုရဲ့ဆန္ဒကိုလေးစားဖို့ပြောဆိုထားပါတယ်။တရုတ်နိုင်ငံနဲ့ဥရောပသမဂ္ဂအကြမနစ်နှစ်ကိုမိုင်းကမူအဖြစ်သဘောတူညီမှုရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အပေါ် EU အဖွဲ့အတွင်းကအာဏာပြိုင်ဆိုင်မှုကိုတရုတ်ဘက်ကမယုတ္တစွာထိုးဖောက်ခြင်းကိုပြသလိုက်တာလို့လေ့လာသူတွေကဆိုပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်ဘက်ကEUပေါ်ချင့်ကပ်ပုံကိုကြီးကြီးအပြင်မတူညီတဲ့အုပ်စုတွေကိုတွေးခွဲလှုပ်ဆောင်နေတာကိုတွေ့ရကြောင်းဥပမာအားဖြင့်ဗဟိုနဲ့အရှေ့ဥရောပနိုင်ငံတွေကိုတအုပ်စုဗြိတိန်နိုင်ငံEUအတွင်းမှာရှိနေခြင်းကာလတုန်းကဂျာမနီပြင်သစ အလုပ်ဖြစ်တယ်ဆိုတာသိတာကြောင့်ဘာလင်အခြေစိုက်ဂျာမန်နိုင်ငံသားဆန်ရေးကောင်စီအာရှဌာနကဒီဒီကတ်စတန်တက်လိုကပြောပါတယ်တရုတ်ကဂျာမနီနိုင်ငံကိုချင်းကပ်ပုံကိုဥပမာပေးပြီးတက်လိုကပြောခဲ့တာဖြစ်ပါတယ်ဂျာမန်ထုတ်ကားတွေနဲ့ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံအတွင်းတင်သွင်းခွင့်ပြုခဲ့တဲ့အပြင်ဂျာမန်အစိုးရကိုနိုင်ငံရေးအရလည်းတမှုထူးခြားစွာမျက်နှာသာပေးခဲ့တယ်လို့တက်လိုကပြောပါတယ်ကျောင်းနိုင်ငံကဝီဂါလူမျိုးတွေပေါ်ဖိနှိပ်ချုပ်ချယ်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတာဟာဥရောပရဲ့စံတန်ဖိုးတွေနဲ့ဖီလာဆန့်ကျင်ဖြစ်နေတာကြောင့်ဥရောပတိုက်တွန်းကအရက်ဖက်အခြေပြုလူမှုအဖွဲ့အစည်းတွေကလည်းဒီကုန်သွယ်ရေးသဘောတူညီချက်ကိုကန့်ကွက်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ခံရတဲ့နိုင်ငံတွေကိုကူညီဖို့2021 COVID-19 မဟာဗျူဟာဆန်ရပြင်ဆင်မှုနဲ့တုံ့ပြန်ရေးအစီအစဉ်SPRP ကိုထူထောင်လိုက်ကြောင်းနဲ့ဒီအစီအစဉ်အတွက်လိုအပ်တဲ့အလူငွေဒေါ်လာ1ဘီလီယံလိုအပ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာတာပတင်းနေမှာကြေညာပါတယ်။ဒါဟာ WHO ရဲ့ဒုတိယမြောက်အစီအစဉ်ဖြစ်ပြီး2020မဟာဗျူဟာအစီအစဉ်တုန်းက WHO အဖွဲ့ဝင်နဲ့တခြားအလူရှင်တွေကထည့်ဝင်ခဲ့တဲ့ရန်ပုံငွေ 1.58 ဘီလီယံရှိခဲ့တယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်။ဒီရမုံငွေတွေဟာကမ္ဘာတစ်လောကကိုရိုနာဗိုင်းရပ်စ်ကရောဂါအတွက်ရှေ့တန်းကနေရင်ဆိုင်ဖြည့်ရှင်းပေးနေရသူတွေကိုကူညီပေးဖို့ခွဲဝေပေးခဲ့ကြောင်းလည်းပြောပါတယ
် At the beginning of the year I issued a call to action to ensure that vaccination of health workers was underway in all countries
ဒါကအလုံးကကျန်းမာရေးလုပ်သားတွေကိုဒီနှစ်အစကနေရက်ပေါင်း100အတွင်းကာကွယ်ဆေးအပြည့်ထိုးပေးဖို့နှစ်အစပိုင်းမှာပဲပန်ကြားချက်ထုတ်ပြန်ခဲ့တာဖြစ်ကြောင်းနဲ့တောက်ကြနေမှာဆိုရင်ရက်90ရှိသွားပြီဖြစ်ကြောင်းတိုးတက်မှုရှိနေပေမဲ့ရီမန်းချက်မပြည့်သေးကြောင်းပြောသွားတာဖြစ်ပါလေဒီနှစ်အစီအစဉ်အတွက်ရီမန်းချက်6ခုထားရှိကြောင်းနဲ့ဒီယောဂါပိုကူးဆက်မှုရောကြလာဖို့ယောဂါရှိသူတွေနဲ့ထိတွေ့ဆက်ဆံမှုရောကြဖို့ဒီယောဂါဆံရသတင်းအချက်အလက်များတွေမရစေဖို့အားနည်းသူတွေကိုအကာအကွယ်ပေးဖို့တည်ဆုံးနာမကျန်းဖြစ်မှုရောကြစေဖို့နဲ့ကာကွယ်ဆေးကုသရေးအပါအဝင်ယောဂါတက်ဖြည့်ရေးလုပ်ငန်းဆံရကုထုံးတွေစစ်ပစ္စည်းနဲ့ဒီပြည်ဆိုင်ရာတွေအားလုံးတာတူညီမျှရရှိစေဖို့တွေပါဝင်ကြောင်းလည်းပြောပါတယ်။ဒီအတွက်ရန်ပုံငွေ 1.96 ဘီလီယံလိုအပ်ကြောင်းလည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုအမြင့်မားဆုံးအချိန်ကိုရောက်နေတာကြောင့်အရှိတောင်အာရှနိုင်ငံတွေအကြားကာကွယ်ဆေးထိုးရေးလုပ်ငန်းအတွက်ပူးပေါင်းဆောင်ရွက်ရေးအလေးပေးဆောင်ရွက်ကြဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကြာတာပတိနေ့မှာပြောကြားလိုက်ပါတယ်။
किसानों ने ये तय कर लिया है कि ये तीन कानून वापस करने का मतलब हमारी जीवन से जुड़ी हुई है हमारे भविष्य से
जुड़ी हुई है ဒီတာရင်းနဲ့ကဘာတလောကကာကွယ်ဆေးကိုအမြန်ဦးစားပေးဖြန့်ပြဖို့မျှော်လင့်ထားသလိုပူးပေါင်းဆောင်ရွက်မှုနဲ့ခံကိုင်းမှမှထောက်ခံမှုလည်းရှိကြမှာဖြစ်သောဒေတာတွင်းနဲ့ကဘာတလောကကာကွယ်ဆေးကိုအမြန်ဦးစားပေးဖြန့်ပြဖို့မျှော်လင့်ထားသလိုပူးပေါင်းဆောင်ရွက်မှုနဲ့ခံကိုင်းမှမှထောက်ခံမှုလည်းရှိကြရမှာဖြစ်ကြောင်းပြောသွားတာပါပြခဲ့တဲ့နှစ်တွေတုန်းကလည်းကျမရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကနေအောင်မြင်မှုတွေရရှိခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။တောင်အာရှဆင်နေကဖြစ်တဲ့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊မော်လ်ဒိုက်ဖ်၊မော်ရီရှပ်စ်၊နီပေါ၊ပါကစ္စတန်ဆီရှဲနဲ့တိတိနဲ့ကပူးပေါင်းဆောင်ရွက်တဲ့ COVID-19 ကာယရောဂါဆိုင်ရာစီမံခန့်ခွဲရေးအလုပ်ရုံဆွေးနွေးပွဲမှာအိန္ဒိယဝန်ကြီးချုပ်ကပြောသွားတာပါ။ဒါ့အပြင်စစ်ပညာရှင်တွေအတွက်အထူးဗီဇာအစီအစဉ်ချထားပေးဖို့လည်းအကြံပြုခဲ့ပါတယ်။အိန္ဒိယနိုင်ငံဟာ AstraZeneca ထုတ် Covishield နဲ့အိန္ဒိယက Bharat Biotech ကုမ္ပဏီထုတ် Kovacin, Kawazi, Dika, Pianjul, and Nangampi, Yama Apawin, and Indian, and Tchugura, Yangcha, Timbo Nira, Chipare.
တရင်တွေကိုကိုရင်းနှင်းထွန်းတဲ့ကိုဇဝင်းနိုင်တို့ကပြောပြပေးကြတာပါအခုတော့တရင်ပေးဖို့ချက်တွေဆက်သွယ်မြင်းမြန်းချက်တွေကိုတင်ပြပေးပါရမယ်မြန်မာနိုင်ငံမှာအရက်သားအစုအဝေးကိုဖယ်ရှားပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့လမ်းမပေါ်ထွက်ဆန္ဒပြမှုတွေကိုအာဏာပိုင်တွေကထိန်းချုပ်ဖို့ကြိုးစားနေတဲ့ကြားကပဲနေရာမျက်နှာမှာဆန္ဒပြပွဲတွေကဆက်ပြီးပေါ်ပေါက်နေတာပါဒီ ကိုယ်တိုင်တင်ယူထားတဲ့ VOA မြန်မာပိုင်းတင်တော်မဆုစုကပြောပြပေးပါမယ
်မြန်မာနိုင်ငံနေရာအနောက်မှာဆန္ဒပြပွဲတွေတင်နှစ်ပတ်နီးပါးကြာအောင်အရှိန်ကောင်းနေတာကြောင့်အာဏာပိုင်တွေဘက်ကထိန်းချုပ်ဖို့ကြိုးစားတာတွေလည်းရှိလာပါတယ်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရန်ကုန်မြို့ကအချက်ချကြတဲ့နေရာတွေမှာဆိုရင်လေလုံခြုံရေးတပ်ဖွဲ့တွေကိုအင်အားတိုးမြင့်ချထားတာတွေ့ရတယ်လို့မင်းညာပိုင်းကလေးကလမ်းတွေမှာအကာအရန်အတားအဆီးတွေလှုပ်ဖို့ပြင်ဆင်တာတွေလည်းရှိခဲ့တာပါဒါကြောင့်လဲဆန္ဒပြပွဲကိုတွားဖို့အစောပိုင်းမှာစိုးရိမ်ပူပန်မှုတွေရှိခဲ့တယ်လို့ဒီကနေ့စုလေးဖေးကအနိကလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကိုတန့်စင်ကပြောပါတယ
်ဒီနေ့ကတော့မှဟိုကျွန်တော်တို့ဆက်ဆံထွက်ကျင်တော့စိတ်ကူပေါ့နော်တို့အဲ့လိုဂျိုပြတို့ညာကလေးပြင်ဆင်တာတွေရှိတာပါအဲ့ဒါချက်ချင်းဝေးပြီးသွားပါလေကျွန်တော်လည်းလမ်းပါပဲရှိသေးတယ်အိမ်တော့မရောက်သေးဘူးထိတွေ့မှုတော့မရှိဘူးတော့မှအဲ့လိုတော့ပြောလို့ရတယ်ဒါပေမဲ့ဒီညနေလောက်အချိန်ထိကဘယ်လိုဆက်ဖြစ်မလဲတော့မသိဘူးကျွန်တော်အခုစူးနေနေပြန်လာတော့တချို့အဖွဲ့ကြီးကျန်ခဲ့တဲ့အဖွဲ့ကြီးရှိတယ်ပေါ့နော
်တန်းနဲ့ရှိတဲ့လူလူကအင်အားပြဖို့လှုံ့ဆော်ပြီးမနေ့ကဆန္ဒပြပွဲမှာကားရီရင်တွေဆက်ပြတ်တယ်ဆိုပြီးလမ်းတွေပေါ်မှာပိတ်ဆို့ရက်တန့်လှုပ်ရှားမှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်ရန်ကုန်မြို့ကတချို့နေရာတွေမှာရင်တွေကိုဖယ်ရှားနိုင်တဲ့ဆိုင်ရန်နေရာတွေကိုလည်းအာဏာပိုင်တွေကအသိပြင်ဆင်ထားကြတာပါဒါပေမဲ့လည်းဆန္ဒပြသူတွေကဒီကနေ့လှုပ်ရှားမှုအတွင်းပုံစံတစ်မျိုးပြောင်းပြီးကားတွေကိုနှိမ့်နိုင်များနှိမ့်အောင်အရှိန်လျှော့မောင်းတာလူကူးမြင့်ကြမှာအုပ်စုလိုက်နန်းကူတာမျိုးတွေနဲ့လုံခြုံရေးအာဏာပိုင်တွေဆန္ဒပြသူတွေစီအလွယ်တကူမရောက်နိုင်အောင်ပိတ်ဆို့တားဆီးတာတွေလည်းတွေ့ရပါတယ်အလုံးမစင်းတဲ့အမှုလေးနဲ့ကန့်ကွက်တာတွေလမ်းပေါ်ထွက်ဆန္ဒပြတာတွေသတင်းနှစ်ပတ်လောက်ကြာတဲ့အချိန်မှာတော့အာဏာပိုင်တွေဘက်ကလှုပ်ရှားမှုတွေကိုထိတ်ချုပ်ဖို့ကြိုးပမ်းလာနေကြကြောင်းထိတ်တိုက်ရင်ဆိုင်ပြဿနာမဖြစ်အောင်လည်းဆန္ဒပြသူတွေတည်ထားနေကြပါတယ်။ရန်ကုန်မြို့ကဆန္ဒပြလူငယ်တအူးကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့တပ်နိုင်များထိတ်တိုက်မတွေ့အောင်ကြိုးစားနေတယ်လို့ပြောပါတယ်
။ဒီနေ့ကတော့ညီမတို့တက်နေတော့မဆုံးဘောနော်အမှန်ဟုတ်။မနေ့ကညီမတို့တက်ဒီမှာလည်းထိုင်တဲ့ပေါ့နော်။ဒီနေ့တော့အနိုင်ကြောင်းကတော့အဆင်ပြေပါတယ်ဒီနေ့ကျတဲ့လမ်းကြောင်းလေးပြောရင်တော့နည်းနည်းဆော့ဆော့ပြင်လာတယ်ပေါ့နော်အရှိမာတော့တို့ရှိသေးတယ်ဆိုတော့ဒါဆက်ဖြစ်တာလေးတော့မသိခဲ့ပါဘူးဟုတ်ကဲ့ဟုတ
်ရန်ကုန်မင်းကလေးနေပြီးတော့ပါဝင်မြန်မာနိုင်ငံနေရာအနှံ့မှာဒီကနေ့လဲဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးမှုတွေဖမ်းဆီးဖို့ဝရမ်းထုတ်တာတွေလည်းရှိနေပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝန်ကတော့ညီညာစွာဆန္ဒပြလှုပ်ရှားသူတွေကိုအင်အားသုံးနှိမ်နှင်းတာပြီးဖမ်းဆီးအရေးယူတာတွေမလုပ်ဖို့ကိုလည်းတတိပေးထားပါတယ်ရှင်
။ရန်ကုန်ကတရင်တော့မဆုစုတင်ပြပေးကြတာပါ။မြန်မာနိုင်ငံဆက်လူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကမြန်မာလူငယ်တွေရဲ့အကြမ်းမဖက်တဲ့အနေနဲ့ဆန္ဒပြကန့်ကွက်မှုတွေနဲ့တူရဲနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဖက်မှုတွေဖြစ်မလာအောင်ကာဝယ်ပေးတဲ့နည်းတွေတွေအတွက်အမတန်ဂုဏ်ယူလေးစားမိတယ်လို့ထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီတင်းပတ်အတွင်းအကြမ်းဖက်ဖြိုခွဲမှုတွေဖြစ်လာနိုင်တယ်လို့သူကသတိပေးခဲ့ပေမဲ့ဒီလိုဖြစ်မလာခဲ့တဲ့အတွက်စိတ်သက်သာရာရတယ်လို့လည်း VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားလိုက်ပါတယ်။ဒီကြောင်း Margaret Bashir ရဲ့တင်းပေးပို့ချက်ကိုမတ်ခွာညိုကပြောပြပေးပါမယ်။
မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကမြန်မာပြည်ကလူငယ်တွေရဲ့အကြမ်းမဖက်တဲ့နည်းနဲ့စန့်ကျင်ဆန္ဒပြမှုတွေနဲ့အတူရဲနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကပါအကြမ်းဖက်မှုတွေဖြစ်မလာအောင်ကာကွယ်ပေးတဲ့နည်းသစ်တွေအတွက်အင်မတန်ဂုဏ်ယူလေးစားမိတယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီသတင်းပတ်အတွင်းအကြမ်းဖက်ဖြိုခွဲမှုတွေဖြစ်လာနိုင်တယ်လို့သူကသတိပေးခဲ့ပေမဲ့ဒီလိုဖြစ်မလာတာအတွက်စိတ်သက်သာရာရခဲ့တဲ့အကြောင်း VOA နဲ့အင်တာဗျူးမှာပြောခဲ့တာပါ။ဒီအကြောင်းMargaret Bashir ပြဖို့ထားတဲ့သတင်းပြဖို့ချက်ကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကမြန်မာလူငယ်တွေဟာလွတ်လပ်မှုကိုခံစားခဲ့ကြရပြီးဖြစ်လို့စစ်အုပ်ချုပ်ရေးအောက်မှာတိုင်းပြည်နောက်ကျောင်းပြန်သွားမှာကိုလက်ခံကြမှာမဟုတ်ဘူးလို့ပြောပါတယ်။ဒီနေ့ခေတ်မြန်မာလူငယ်တွေကိုတကက်ကိုဂုဏ်ယူအားကျမိတယ်လို့လည်းဗုဒ္ဓဦးနေက VOA နဲ့အင်တာဗျူးမှာသူကပြောခဲ့တာပါ။
And I'm really impressed with the young people. You know, they have You know, I was told, look, you know, many have learned about life in under the
tower. ပြောစရာမှာတို့မိပါဘူဘွားတွေခက်ကဘလူနေထိုင်ခဲ့ကြရလဲဆိုတာကိုတီးထားကြပြီပါဘီ။နောက်ပြီးတော့လဲပြီးခဲ့တဲ့9နှစ်အတွင်းဒီမိုကရေစီဖြစ်စဉ်ဟာတိတ်ခီးမတွင်ခဲ့ဘူးဆိုပေမဲ့လွတ်လပ်မှုဆိုတာဘလူလဲဆိုတော့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာတင်ပြဖွဲ့စည်းခွင့်သားတဲ့အခြေခံအခွင့်အရေးတွေရဲ့အရသာတွေကိုခံစားခဲ့ကြဘူးတာကြောင့်စေုပ်ချုပ်ရေးအောင်ပြန်ရောက်ရတာမျိုးကိုလည်းလူငယ်တွေကမလိုလားကြတော့ပါဘူး
။နိုဝင်ဘာလရွက်ကပ်ပွဲမှာနိုင်ရခဲ့တဲ့အနာရ NLD ပါတီနဲ့စစ်ဖက်တို့ကြားတင်းတင်းမာမာဖြစ်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ၁ရက်နေ့မှာခုလိုအာဏာသိမ်းတဲ့အထိဖြစ်သွားတာပါ။ရွက်ကပ်ပွဲမှာမဲလိမ့်နေဆိုတဲ့ဆွဆွဲချက်နဲ့ NLD ပါတီအနိုင်ရတာကိုစစ်တပ်ဘက်ကအတိမတ်ပြုဖို့ညှင်းဆိုထားပါတယ်။NLD ခေါင်းဆောင်ဒေါက်တာဆတ်စုကြည်နဲ့သမရဥဝင်းမြင့်တို့ကိုလျှို့ဝှက်ရုံထုတ်စစ်ဆေးမယ်ဆိုတဲ့သတင်းတွေကြောင့်မနေ့ဗုဒ္ဓဦးနေ့ကစုဝေးခဲ့ကြတဲ့ရန်ကုန်မြို့စန္ဒပြပွဲတွေကိုရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကအင်အားအလွန်ကျွန်းသုံးပါကိုလည်းအကြီးကျယ်ဆွေးနွေးနေခဲ့ကြတာပါဒါပေမဲ့ကြမ်းဖက်ဖြိုခွဲမှုဖြစ်မသွားခဲ့ပါဘူ
း Having their cars suddenly break down in the middle of the street and suddenly there's many cars breaking downin the middle of the street. And so
ကမ္ဘာကပြည့်တယ်ဆိုပြီးရထားကြတဲ့ကားတွေကြောင့်ဆန္ဒပြသူတွေစီတွားနေတဲ့ရဲတပ်ဖွဲ့တွေနဲ့စစ်ကားတွေဟာခီးမပေါက်ခဲ့ပါဘူး။သူတို့ရဲ့စန့်ကျင်ကန့်ကွက်မှုနည်းတွေဟာသိပ်ပြီးစမ်းသစ်စိတ်ကူးကောင်းလာပါတယ်။ဒီလူငယ်လေးတွေရဲ့အင်မတန်ပြောင်မြောက်ထူးခြားတဲ့စန့်ကျင်ဆန္ဒပြမှုတွေကိုစောင့်ကြည့်နေရတာကလေးစားကုန်စရာကောင်းလာပါတယ်။ဒါမှတကယ်မဟာသူသားစစ်စစ်တွေတကယ်ဒီနေ့ခေတ်လူငယ်စစ်စစ်တွေပါ။သူတို့အနာဂတ်အတွက်အရာရာကိုစွန့်လွတ်အနေနာခံပြီးအနေရကြကအဆောင်ကုန်ကြိုးစားနေကြတဲ့လူငယ်တွေပ
ါဒီသတင်းပတ်ထည့်အကြီးကျယ်စံဖက်ဖြုတ်ခွဲခံရမယ်လို့သူကကြိုတင်တွက်ဆထားခဲ့ပေမဲ့လူငယ်တွေရဲ့ချက်ထိုးညံတဲ့ပြည်သူတွေရဲ့ဟန်ချက်ကြီးပူပေါင်းပါဝင်မှုတွေကြောင့်အကြမ်းဖက်မှုအခြေအနေတိရောက်သွားကြတာကိုစိတ်သက်သာရာရခဲ့တယ်လို့လည်းအင်ဒရူးစ်ကပြောပါတယ်ဒါပေမဲ့လည်းစစ်တပ်နဲ့စစ်ဘုံချုပ်တွေကဘာမဆိုလှုပ်ချင်ရထလုံမဲ့အခြေအနေရှိနေတာကြောင့်စိုးရိမ်နေတော့မယ်လို့လည်းသူကပြောပါတယ်အန်ဒီရွေးရှိနေတဲ့ကြားကပဲပြည်သူတွေဟာတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့နိုင်ငံသားတွေရဲ့တာဝန်ရှိတဲ့အတိုင်းစက်ပြီးစန္ဒဖော်ထုတ်ဖို့လိုလားနေကြတော့မယ်လို့လည်းသူကပြောပါတယ်။ကုလလူခွင့်ရေးကောင်စီကတာဝန်ပေးရထားတဲ့လက်တဲ့လူခွင့်ရေးအထူးကွန်ဆလဲအန်ဒရူးစ်ကစစ်တပ်ကအုပ်ချုပ်နေသမျှမြန်မာနိုင်ငံနဲ့စီးပွားရေးဆက်သွယ်မလုပ်ကြဖို့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေကိုဒီသတင်းပတ်ထည့်မှာပဲတိုက်တွန်းခဲ့တာပါ။လုပ်ငန်းရှင်တွေဟာပြည်တွင်းအခြေအနေတည်ငြိမ်ဖို့အာမခံချက်ရှိဖို့နဲ့တရားဥပဒေစိုးမိုးမှုတွေအတွက်လိုလားကြပြီးဒါတွေမရှိဘဲနဲ့တော့သူတို့ရင်းနှီးမြှုပ်နှံဖို့မစွန့်စားရဲကြဘူးလို့လည်းသူကပြောပါတယ်။ဘယ်ရှိတော့မှကြည့်မလဲ။ကိုချင်းတိတ်ခါပိုင်းတရားဝင်မှုနဲ့စီးပွားရေးအခြေအနေဘယ်ဘက်ကပဲကြည့်ကြည့်အခုလိုစစ်အာဏာသိမ်းမှုကဘာအဓိပ္ပာယ်မှမရှိဘူး။ဒါကိုဘယ်သူမှအသိမှတ်မပြုဘူးလို့လည်းသူကပြောပါတယ်။ Mr. Andrews ကမြန်မာနိုင်ငံရေးအတွက်စီးပွားရေးပိတ်ဆို့တံခတ်မှုတွေနဲ့မြန်မာနိုင်ငံကိုလက်နက်မယောင်းချကြဖို့နောက်ပြီးစန့်ကျင်တံခွက်နေတဲ့ပြည်သူတွေကိုစစ်အုပ်ချုပ်ရေးစန့်ကျင်မှုဟာသူတို့ကြည့်ပဲမဟုတ်ဘူးဆိုတာကိုပြသဖို့အတွက်စန္ဒပြနေကြတဲ့မြန်မာပြည်သူတွေကိုအားပေးထောက်ခံကြပါလို့လည်းနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းသွားခဲ့ပါတယ်ရှင်။ကျွန်မခွာညိုပါ
ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံတွင်းဆန္ဒပြမှုတွေအပေါ်မှာအမြင်ကိုကြားခဲ့ကြရတာပါအခုလိုစစ်တပ်ကနေအာဏာသိမ်းယူအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေကိုအကာအကွယ်ဆက်ပြီးပေးဖို့အတွက်မဖြစ်နိုင်တော့ဘူးလို့ယုံကြည်တဲ့အတွက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ထက်ဝက်ကျော်လောက်နှုတ်ထွက်လိုက်ကြပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြပေးမှာပါ
အယတားအစိုးရကိုဖေရှားပြီးဖေဖော်ဝါရီ1ရက်နေ့ကစလို့အာဏာရယူခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဟာပြည်သူတွေနဲ့သတင်းသမားတွေရဲ့ငကိုရှင်ရင်းဆွဲလွတ်လပ်ခွင့်ကိုထိန်းချုပ်နိုင်ဖို့တင်းကျပ်တဲ့ညွှန်ကြားချက်တွေဥပဒေပုံမှန်တချို့ပြင်ဆင်ဖြည့်ဆွတ်တာတွေလင်းနောက်တွေကိုရိုက်နှက်ဖမ်းဆီးတာတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလုပ်ခဲ့တာပါအဲ့ဒီအချက်တွေကိုကြုံကြည့်ပြီးမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်အကာအကွယ်ပေးနိုင်ဖို့ခရင်လာမယ့်အရေးကိုတွေးရင်သူတို့အနေနဲ့သတင်းမီဒီယာကောင်စီ MPC ကနေနှုတ်ထွက်ကြတာဖြစ်ကြောင်းMBC မှာတွဲဖက်အတွင်းမှုတစ်အဖြစ်တာဝန်ယူခဲ့တဲ့ဦးမြင့်ကျော်က VOA ကိုပြောပါတယ
်။သတင်းမီဒီယာကောင်စီမှာအဖွဲ့ဝင်26ယောက်ရှိတယ်။အခုနောက်ထပ်တာကတော့အရေးတွက်အဖြစ်15ယောက်။ကျွန်တော်အပါဝင်နောက်အတွင်းမှုဦးကျော်စွာမင်းတွဲဖက်အတွင်းမှုကိုတာလွန်ဆောင်ထက်နောက်တစ်ခါကောင်စီဝင်တွေတဲကဆိုဦးကျော်မင်းဆွေတို့ဦးတေရလိုင်းတို့နှုတ်ထွက်ကြတာပေါ့။25ယောက်စစ်စစ်ပေါင်း15ယောက်နှုတ်ထွက်ကြတယ်။ ကျန်ရှိခဲ့တာတော့ယာယီဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့တခြားတော့ကောင်စီဝင်နေကျန်ရခဲ့တယ်ပေါ့နော်ဆိုတော့ဟိုဘာကြောင့်နှုတ်ထွက်ရလဲလို့ဆိုရင်တော့ဒီအာဏာသိမ်းပြီးတဲ့နောက်မှာသတင်းလွတ်လပ်ခွင့်တော့ရောသတင်းသမားတွေရဲ့လုံခြုံရေးအတွက်ဒီကောင်စီကဟိုအရင်အနေထားမျိုးဘယ်လောက်ထိကောက်ွယ်ပေးနိုင်မလဲဆိုတဲ့အပေါ်မှာမရေရာတော့ဘူးပေါ့နော်ပြီးခဲ့တဲ့နှစ်ပတ်မှာဖြစ်
ဒီဟာတွေပေါ်မှာတုံးသက်ပြီးကျွန်တော်တို့တော့ဟိုလွတ်လွတ်လပ်လပ်ဖို့အရင်အနေထားနဲ့လုပ်ဖို့မဖြစ်နိုင်တော့ဘူးကာကွယ်ပေးဖို့လည်းမလွယ်ဘူးတော့ဘူးမဖြစ်နိုင်တော့ဘူးလို့ယူဆလို့ပေါ့နော်ဒါနှုတ်ခတ်တိုင်ရတာဖြစ်ပါတယ်အာနာသိမ့်ပထမအနေကနေဒီကနေ့အချိန်ထိတရင်သမားတွေရင်ဆိုင်ခဲ့ရတဲ့အန္တရာယ်ကိုလည်းဦးမြင့်ကျော်ကရှင်းပြပါတယ်
အာနာဒိနေနေပထမတည့်ရမှာတော့ဒါဟိုရဲတပ်ဖွဲ့လုံးကြီးတို့ဘက်ကလောက်တာမဟုတ်ဘူးသို့တော့ထောက်ခံတဲ့မြို့သားကြီးအင်အားစုတွေဘက်ကခဏပြတဲ့သူတွေကတရင်တော့ပြောက်ကိုရိုက်လိုက်တာပါနော်နောက်အဖြစ်ပြက်တွေကတော့ဒီကချင်ပြည်နယ်မှာမြားပဲခဏပြမှုဖြစ်ပေါ်တဲ့အဲ့မှာရဲတို့တပ်တို့ကဖြိုခွဲတဲ့အချိန်မှာဟိုတရင်လိုက်နေတယ်တရင်သမားငါးယောက်ကိုတညဖမ်းဆီးထိန်သိမ်းတာအဲ့ဒီအဖြစ်ပြ ไต่ไข่ตาดิตะรินทมะเปี่ยวโหยังแห่คันอะเลปี้โดมาเปลี่ยนหลบไปไล่ตาชื่อเลยบ่เนาะไอ้หลุไกษะนี่อ่ะตะคู่มะกะขึ้นลาเลยโหตะรินทมะนี่อ่ะขึ้นยีสัตว์ตะรินทมะนี่อ่ะลงจะอยู่กองทีนี่เนี่ยเสร็จตัวผีชิงผู้ด้วยลงรอบแกอติมันปิมุไม่ชื่อดอกอ่ะจนเราตุยอ่ะดากะเลนึกถั่วผู้ด้วยโหสิสอเลยอาจารย์ตะเฉ็ดบ่เนาะ
ဒီဝိုင်းစစ်ချောင်းရဲ့အင်္ဂါနေ့နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောခွင့်ရဖို့ကိုဗိုလ်ချုပ်ဇော်မင်းထွန်းကသတင်းလာခွင့်နဲ့ပတ်သက်လို့စစ်ကောင်စီကအာမခံနိုင်တယ်မခံနိုင်ဘူးဆိုတာကိုရည်ရည်ပြပြောဆိုသွားတာမျိုးရှိပဲသတင်းသမားတွေအနေနဲ့ကျင်းဖို့စီးမင်းပေါင်တွေကသာလုံဆောင်ကြဖို့ကိုသာတိုက်တွန်းသွားပါတယ်ဂရင်းမီဒီယာနဲ့ပတ်သက်ပေ
ဒီမီဒီယာများအနေနဲ့သူ့ရဲ့ကျင့်ဝတ်တွေစီမင်းစည်းကမ်းတွေရှိပြီးဖြစ်တဲ့အခါမှာအဲ့ကျင့်ဝတ်တွေစီမင်းစည်းကမ်းတွေအညီလောက်ဆောင်နေဆိုရင်တော့သတင်းမီဒီယာများသမားများအတွက်ပိုပြောကြကောင်းတယ်လို့ပြောချင်ပါတယ်ကျွန်တော်တို့အနေနဲ့ဒီဟာနဲ့ပတ်သက်ကြသတင်းမီဒီယာများကိုချိန်ချောက်ချင်းလုပ်နေတာမျိုးမဟုတ်ပါဘူးဒီသတင်းစာရှင်းလင်းပွဲမတိုင်ခင်တည်းမှာမြန်မာနိုင်ငံရဲ့သတင်းလောကစတုထ ကျင်းပမှုကြီးဌာနကကြီးညာချက်ထုတ်ပြန်ကန့်သတ်တာပုံမှန်900နဲ့ပတ်သက်လို့ပြင်ဆင်ချက်လုပ်တာစိုက်ဘာဥပဒေမူကြမ်းကိုပြဋ္ဌာန်းမှုကြိုးပမ်းနေတာတွေဟာသတင်းလောကအတွက်ကြီးမားတဲ့ချင်းချောင်းမှုတွေဖြစ်လာတယ်လို့ဦးမြင့်ကျော်ကတုံ့တက်ပါတယ်
ကျင်းကျင်းဝန်ကြီးဌာနအသင်းသတင်းမီဒီယာတွေရောသတင်းသမားအဖွဲ့စီတွေရောပြပူရတဲ့ဒီသကလုံးသုံးနှုန်းကိုစစ်ကောင်စီစစ်အာဏာသိမ်းတဲ့အစိုးရကပြည်ထောင်မျိုးတွေမတုံ့ရဆိုတဲ့အာမျိုးကန့်သတ်ချက်ကိုကြည့်ရင်ဒါကန့်သတ်မှုတွေရဲ့ပထမဆုံးအစချေလမ်းလို့ကျွန်တော်တို့ယူဆတာပေါ့နော်ဥပမာအချင်းအခုပြောမယ်ဆိုငါ900ခွေ900ကကြီးစတဲ့တရားနဲ့ဆက်လေးကလို့မျိုးမှာတွားပြီးဖြည့်ဆွတ်တဲ့ တွေလည်းတစ်ချိန်နဲ့တစ်ချိန်မှာဒီဟာမျိုးနဲ့ဟိုဝရမ်းထုတ်ခံနိုင်တယ်ဖန်စီထောင်ချခံနိုင်တယ်နောက်တစ်ခုကတော့အဲ့လိုစိုက်ပါလုံခြုံရေးဥပဒေလိုမျိုးအလော်ဒီကြက်ထမ်းမှုလုပ်တယ်ပေါ့ဆိုတော့အဲ့ဒီဟာမျိုးကလည်းတာမန်ဒီလူတို့ကလွတ်လပ်ခွင့်နဲ့လည်းဆိုင်တယ်လို့ပဲသတင်းသမားတွေရဲ့သတင်းကြီးတာမှုနဲ့လည်းအများအန်ဒီဟာနဲ့ချိန်ချောင်းနိုင်တယ်ဒီဟာနဲ့အရေးကြီးနိုင်တယ်ဖန်စီနိုင်တဲ့အနေအထားမျိုးတွေဖြစ်လာနိုင်တယ်ပေါ့နော
်လက်တလုံးမှာ MBC Media Council ကိုတော့ယာယီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါက်တာမျိုးတန့်တင်ကဦးဆောင်နေပြီးအဖွဲ့ဝင်26ယောက်ရှိတဲ့ MBC တွေကနေလောလောဆယ်15ဦးနှုတ်ထွက်တယ်ဆိုပေမဲ့ရှေ့ဆက်ပြီးလဲနှုတ်ထွက်ကြအောင်မယ်လို့သိရပါတယ်ခင်ဗျာ
ကိုညဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါအခုတော့နိုင်ငံတကာကနေမြန်မာပေါ်အရေးယူတန်းခတ်မှုတွေကတခုကိုတင်ပြပေးချင်ပါတယ် EITI လို့ခေါ်တဲ့တွင်းထွက်သင်ရန်စတာထုတ်လုပ်မှုပွင့်လင်းမြင်သာရေးနိုင်ငံတကာအဖွဲ့ကြီးကနေမြန်မာနိုင်ငံပေါ်မှာ2014မှာစပြီးအဖွဲ့ဝင်နိုင်ငံဖြစ်လာမှုကို
ยาอีเยสัยมุชินีแบบว่าอ่ะคุณลูกเยสัยพวกเด็กตัวเล็กกันเนี่ยต้องสูดาลูกยามันเองอ่ะอีเอเดียพ่อวันพิลาเยจูบันสังเกตเลยพ่อวันฮองดูกันเนี่ยเปลี่ยวไปยามันเองมาเสียอันนั้นเต็มปีนับจนนี้มาเป็นอีเอเดียโอเคท่ะนิวซีแลนด์วันจีจงฮองเฮเลนคลักก์อ่ะทูสูอินเนี่ยลูกเจนยาเจ็ตทุกอย่างปีมายามากูพ่อวันพิลาเนี่ยยาอีเยสัยเนี่ยชินีที่พิลาเกล้าบ้าอ่ะพี่สังกูร์กูเองเองอ่ะเสียบีเปลี่ยวไปแบบนี้โอเคยามาสุยาวันจีเซนด Sang Dui Pare, Di Nama Iye Diyan Pue, Sa Pipo Yigatega, Chao Nijo Zatai Juban Lu Sang Gere, Di Tomu Sai Nyamang Pue Wai Hao Mamumu Tunga.
Siena Dengere Chengkari Sa Bilo Jaro, Chwaruga Ba Sa Lukhele, Suro Intentione Iye Diyan Pue, Chwaru Sa Pukere, Bila Intentione Iye Diyan Ye, Okata Gale, Chwaru Di Mana Nyanda So Yine, Di Mu Siena Dengai Chipe Sa Jaro, Tuwa Le Tuye So Yin Pupan Mule, Chwaru Gyo Gere, Gyo Gere Kha Jaro, Chwaru Wa Le Nangyan Dui Chite, Chisien Liri Aarongu, Gyo Gere.
Okay.
အခုလိုဒီအချင်းတူတူအတွင်းတုတ်ပြန်လာတာကအဲ့ဒီအချိန်ဘက်ကရောဘယ်လိုမျိုးဒီမှာနိုင်ငံပေါ်စိတ်ဝင်စားမှုတွေရှိနေလဲကျွန်တော်ကဟိုတောင်းဆိုတယ်ဆိုတော့အထမဆုံးကျွန်တော်မတောင်းဆိုခင်မှာကိုစပြီးတော့သူတို့ဘက်ကထုတ်ပြန်လာတာရှိတယ်ဟဲ့လဲကလတ်ကနေပြီးတော့အဲ့ဒီအချိန်ရဲ့ဒီချဲကနေပြီးတော့နော်ဟဲ့လဲကလတ်ကနေသူဒီမှာနိုင်ငံမှာဖြစ်ပေါ်နေဖြစ်စင်နေပေါ်မှာသူစိုးရိမ်
先不要去开吧了。
一样讲，你看文具厂那里嘛，去的的文具的，都文具的，毛染都 M B F I 咯。现在咱那个包办文件，天天文具厂那个文具都文具的，都看其他那里的西吧。啊，那我这苦啊，叫做新买的办那些的什么文具厂那些文具啊，无所谓所谓，今天请你们轮流对吧？我那看其他那里看他那里西吧嘞，所以叫。ကျမတို့ EIDI ပေါ်မှာတက်ရောက်မဲ့တက်ရောက်မှုတွေကိုကျမတို့စာထဲမှာကျမတို့ရှင်းရှင်းလင်းလင်းထည့်ပေးထားခဲ့တယ်ပေါ့နော်ဒီဆရာနာတိမ်မှုကြောင့်ဆိုလို့ရှိရင်အဓိကဒီဝင်ကြီးတွေကိုဖယ်ရှားလိုက်မြန်မာနိုင်ငံရဲ့တွားနေတဲ့ပွင့်လင်းမြင့်တာတဲ့လုပ်ငန်းစဉ်တွေအားလုံးကိုကျမတို့တိုင်ရအနောက်ရှက်ဖြစ်စီတယ်ဆိုတာလည်းကျမတို့ထည့်ထားမျိုးတွေရှိတယ်ပြီးတော့ကျမတို့ကျမတို့ဒီဒီမိုကရေစီနိုင်ငံကိုတွားနေဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးစောင့်နေတဲ့အချိန်ကာလအတွင်းမှာဒီလိုမျိုးနောက်ပြန်ဆုတ်တဲ့အာဏာသိမ်းမှုတွေကိုကျမတို့ရပ်ပတ်ဖွဲ့စည်းတဲ့အနေနဲ့လက်မခံသင့်တဲ့အရာဖြစ်တာဖြစ်တဲ့အတွက်ကြောင့်ကျမတို့ဒီမှာနိုင်ငံနဲ့ဆောင်ရွက်နေတဲ့အရင်တိုင်လုပ်ငန်းစဉ်တွေကိုစစ်ဆေးရမယ်ဆက်မလုပ်ဖို့ဆက်ဆွမ်းချပေးဖို့ဆိုပြီးတော့ကျွန်တော်ရပ်ပတ်ဖွဲ့စည်းရတယ်စတဲ့တောင်းဆိုခဲ့ပါတယ
်ဟုတ်ကဲ့မြန်မာ EITI ဘက်ကနေအခုလိုတောင်းဆိုကြရနိုင်ငံတကာ EITI ဘက်ကလည်းမြန်မာနိုင်ငံကိုရာရက်ဆိုင်ဖို့ပြင်ဆင်လာတဲ့သဘောပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုလိုရက်ဆိုင်လိုက်ရင်မြန်မာနိုင်ငံပေါ်ဘယ်လိုသက်ရောက်မှုတွေရှိလာနိုင်လဲ
။ကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ကိုအရင်ထိခိုက်ပါတယ်။နောက်ကျွန်တော်တို့နိုင်ငံကိုရင်းနှီးမြှုပ်နှံမှုဖိတ်ခေါ်မှုအင်တာမှတက်သွားတဲ့အခြေအနေမျိုးရှိပါတယ်။နောက်ကျွန်တော်တို့ကအစိုးရကမှကျွန်တော်တို့သွားနေတဲ့လုပ်ငန်းစဉ်တစ်ခုလုံးမှာမရှင်းလင်းနေတာတွေကလည်းရှိပါတယ်။ကျွန်တော်တို့ဒီစစ်တပ်ကပိုင်ဆိုင်တဲ့ MEC လို့ MEC လို့ဆိုရဲမြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ကျွန်တော်တို့ဥပိုင်ပေါ့အမျိုးတွေမှာဒါဒီနိုင်ငံပိုင်စီးပွားရေးလုပ်ငန်းလားဆိုတဲ့ကိစ္စကြီးဒီနေ့အချိန်ဒီ EIGI ဝယ်ဝိုင်းမှာကျွန်တော်တို့ဆွေးနွေးနေတဲ့ကိစ္စပါကျွန်တော်တို့ PDP ဒါအရင်နဲ့ဆုံးဖြတ်ချက်တာဖြစ်တဲ့ဒါဒီပြည်တော်စုလွတ်တော်ကိုတင်ပြီးတော့ MEC နဲ့ AMEAN ဒီနိုင်ငံပိုင်စီးပွားရေးလုပ်ငန်းဟုတ်လားမဟုတ်ဘူးလားဆုံးဖြတ်ပေးဖို့အတွက်ကျွန်တော်တို့တင်ပြတောင်းဆိုတာကဒီဟာတွေလည်းလုပ်နေရင်တန်လန်းတဲ့ဒီစစ်အာဏာသိမ်းတာဖြစ်ပေါ်သွားတာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့အခုဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာရောနောက်ထပ်ဒီတွင်းထွက်သင်္ဇာတပစ္စည်းဆိုင်ရာထင်တာမြင်တာရှိမှုတွေဘာတွေဆိုရဖို့ရှိနေတယ်လဲ
ကျွန်တော်တို့ဒီထက်ပိုပြီးတော့ရှေ့လျှောက်ပြင်းလင်းမြင်တာမှုရှိတာလေကျွန်တော်တို့အကြမ်းလိုက်စားတာလေပြီးတော့လုတ်ပိုင်ခွင့်အာဏာကိုအလွဲသုံးစားပြီးတော့ပြန်စားကကဏ္ဍမှာလက်ဝကြီးအုပ်တာတွေပို့ဖြစ်လာနိုင်တယ်လုတ်ပိုင်ခွင့်အာဏာကိုအလွဲသုံးတာတွေပို့ဖြစ်လာနိုင်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ယင်းနည်းမြုံနံမှုဟာဆိုလို့ရှိရင်တော်တော်ကိုစဉ်းစားနိုင်ငံတကာကောစဉ်းစားမယ်ဆိုတာတော့ဒါတေချာဖို့ပြောလို့ရနိုင်တဲ့အကြောင်းပေါ့
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်မမိုးတို့ခင်ဗျာ
ကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးခဲ့တာပါ VOA မြန်မာပိုင်းကနေတောက်ချာနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ VOA ကိုဆက်သွယ်စာရေးသားခြင်းနဲ့ဆိုရင် VOA American သံအင်တာနက်ဆာမျက်နှာ www.burmese.voanews.com မှာတွားရောက်ကြည့်ရှုနားဆင်နိုင်ပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းတွေကိုကြားကြမှာပ
ါဖိနှိပ်မှုလက်ခံတုပ်ဖြစ်တယ်လို့အဝေးပိုင်းခံနေရတဲ့ကမ္ဘောဒီးယားကတရုတ်နိုင်ငံပုံစံအင်တာနက်ဆက်သွယ်ရေးလမ်းကြောင်း Cambodia's New China Style Internet Gateway Decried as a Repression Tool ဆိုတဲ့ခေါင်းစဉ်နဲ့ Writer Online သတင်းမှရေးသားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ internet don't be more when trust out Jimuri Pare, Deunang and Nilango, Cambodian and D. Better Satan and don't puny out. Do Queen Puerto, we will see the little red other India, my popia Tavare. Ta Nangango, Galadashi, Usang, Honsan, Nene, Bello, Dakan, Bumugumso, Pinabo, Nilan, the dear Pedelule, Suare. Wonjijo Honsan, Tambia, internet go, Pumo, Tincho, Chinabin, Cambodian and electronic on to a yene. Internet Lulamugo, Yai Chopia, Pedelo, Lukun Elida Saudi Epwe, HRWA, Ashadi Dalatan Jaimu, Fair Rabbisanga, Jadabriniga Piosuare. Dilo online don't be move or Pine Muha, Cambodia Dread Lu, and a Pine Chucha Musanga, Lene Korea, Pedelule Suare. Boduniga Chinalai de Samina Satamina, she a maid degree Namaro, Internet won Samu Pedria, Truya won Samurigo, National Internet Gateway Lucore, a Suae, Internet a Winter Saudi and the Saint. Chetnami won Samu Piama Pibiro. The town of Sanakune Fifoi Lama Dami, Sanala drain Losong Jama Pitelule Popia Tavare. Dilo a winter Saudi Daha, Teunang and Ladra and Tunibi, Machadi Miga, American Pironzune, Uyoba Tamagaron, Sassan Yi Pedu and Dogare, Tamborianang and Dread, Teunang and Sibaya Yipare, Mami Le Pilani de Lusuare. A degree ya in the Nuan Samu Pedu in it, Mimiroya Semene at Chelerigo, online phone bones and my Pietuyama Pibi. ဒီလိုလှုပ်ဆောင်မှုပြက်ကွက်မယ်ဆိုရင်လုပ်ငန်းလိုင်စင်ရုပ်သိမ်းခြင်းနဲ့ဘဏ်ကောက်တွေကိုလည်းချိန်ချုပ်ပိတ်သိမ်းခံရမယ်လို့ဖော်ပြထားပါတယ်အစိုးရပြောခွင့်ရ သူရဲ့ပါတီကိုတူတူပြောက်ရရပဲခြေလှယ်နိုင်တယ်လို့သူရဲ့ပြန်ပတ်တွေကိုလည်းတရားစွဲဆိုတာထောင်တက်တန်းတိုးရတွေကိုလည်းပြုလုပ်သွားနိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်နိုင်ငံတကာလူညင်းချင်းသာကွင်းအဖွဲ့ AIA ဒါအချက်ပေးခေါင်းလောင်းတော်မယ်လို့သူမကထပ်လောင်းပြောဆိုသွားပါတယ်အပြည့်စုံတော့www.writers.com
မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာဒီဝေးအမေရိကန်တန်ရုပ်တန်တဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့ ဖမ်းမီစတော့ဗီအိုအီမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ salomonga.twitter.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voabermis.com/voab
ဒီလိုမြန်မာပိုင်းရဲ့တောက်ကြံနေမနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 40နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတာပါ VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင် VOA American တန်အင်တာနက်ဆာမျက်နှာ www.burmese.voanews.com မှာနာဆင်ကြည့်ရှုနိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာပါစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုသပိတ်မှောက်တဲ့လှုပ်ရှားမှုဟာစိတ်တက်ခိုင်မာဖို့လိုတဲ့ရေရှည်တိုက်ပွဲဖြစ်တယ်လို့ဥအောင်ခင်ကရေးပြီးကို ကိုညဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်နားဆင်နေပါပြီ
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုသဘေးမှောက်တဲ့လှုပ်ရှားမှုဟာစိတ်ဓာတ်ခိုင်မာဖို့လိုအပ်တဲ့ရေရှည်တိုက်ပွဲဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ဥတုံမူကြီးမင်းအောင်လှိုင်ဦးဆောင်ပြီးစစ်အာဏာသိမ်းတာကိုပြည်တွင်းပြည်ပမှာတောင်းတပြပြကန့်ကွက်ဆန္ဒပြကြပါတယ်။အနှစ်30ကျော်ကဖြစ်ပေါ်တဲ့ရှစ်လေးလုံးအရေးတော်ပုံနဲ့အတော်တူပါတယ်။ထူးခြားတာကတော့စစ်အစိုးရတည်ထောင်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေကိုပါသဘိမ့်မောက်ဖို့တောင်းဆိုကြတာပါပဲ။ CDM အာဏာပြန်ရေးလှုပ်ရှားမှုမှာစစ်စီးပွားရေးသဘိမ့်မောက်မှုပါဝင်လာပါတယ်။မြန်မာပြည်အနေနဲ့ဥပိုင်ကုတ်ပစ္စည်းကို City Mart နဲ့ Ocean Supermarket ကနေပယ်ရှားလိုက်ကြောင်းကြားသိရပါတယ်။ဒါပေမဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်း134ခုဟာပြည်သူ့ဘဝနဲ့ရောထွေးလာတာကြာပြီမို့သူတို့နဲ့အဆက်ဖြတ်နိုင်မှုကိစ္စမှာပြဿနာရှိလာနိုင်ပါတယ်။စစ်တပ်ရဲ့စီးပွားရေး Empire မှာဗဟန်ဇာတ၊ဘီယာ၊စီးကရက်အထည်ချုပ်၊ဘန်လုံငါ၊ Hotelအင်းချမ်းမြေပေယူပို့ဆောင်ရေးကုန်ထုတ်လို့ရေးစတဲ့နေပင်မျိုးစုံပါဝင်ပါတယ်စစ်တပ်ရဲ့ဥပိုင် limited နဲ့စီးပွားရေးကော်ပိုရေးရှင်းရဲ့အကြီးအကဲဟာတတ်ချုပ်မင်းအောင်လှိုင်ပါနိုင်ငံပိုင်ကိုပုဂ္ဂလိကပိုင်လုပ်ပြီးချမ်းဖို့ခရိုနီလက်ထက်ထိုးအပ်တဲ့နေရာမှာဥပိုင် limited ဟာကျွမ်းကျင်ပါတယ်ဒါကြောင့်သူတို့ရဲ့ကုန်ပစ္စည်းကိုတပိတ်မောက်တာဟာရေရှည်တိုက်ပွဲဖြစ်ပါတယ
်မြမရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများဥစည်းဌာန DICA ကိုစီးပွားရေးဥပိုင် limited က2020ဇန်နဝါရီလမှာတင်သွင်းတဲ့အစီရင်ခံစာအရအစုရှယ်ယာရှင်စစ်မှုထမ်းနဲ့စစ်မှုထမ်းဟောင်း 38,000 ကျော်ရှိကြောင်းသိရပါတယ်။တိုင်းစစ်ဌာနချုပ်တပ်ရင်းတပ်မစစ်မှုထမ်းဟောင်းအသင်းစတဲ့အသင်းအဖွဲ့ 1,800 ကျော်ကလည်းအစုရှယ်ယာပိုင်ဆိုင်ကြပါတယ်။ဥပိုင် limited ရဲ့အစုရှယ်ယာ3ပုံတစ်ပုံဟာအဖွဲ့အစည်းပိုင်ဖြစ်တယ်လို့ဆိုပါတယ်။အစုရှယ်ယာရှင်ထိပ်တန်းတပ်မှုကြီးတွေရဲ့အမည်ကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။2017မှာဘူဂျုံမူကြီးမင်းအောင်လှိုင်ကအစုရှယ်ယာ5သန်းပိုင်ဆိုင်တာမို့တက်တန်းခွဲရရှိသွားပါတယ်။အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ရဲ့တန်ရင်တက်ဖွဲ့65ခုဟာအစုရှယ်ယာ43ရာခိုင်နှုန်းပိုင်ဆိုင်ပြီးအမြန်ငွေတက်တန်း 1,250 ရရှိကြောင်းသိရပါတယ်
။ဒါပေမဲ့စစ်သားနဲ့စစ်ဘူစင်းရဲချမ်းသာခွာခြားတာကိုစစ်သားကြိုင်းတော့စစ်ဘူတိုက်ဆောက်ဆိုတဲ့ဇာတ်ကားကတက်တည်ပြနေပါတယ်။ငွေဆက်ခုတွေဝေပြီးစစ်အာဏာသိမ်းပွဲကိုဂုံပြူတဲ့တပ်ချုပ်ကြီးရဲ့တာအောင်ပြည့်စုံကိုလူသိများပါတယ်။ရေခါဆေးဝါးလုပ်ငန်း၊ရုပ်ရှင်လုပ်ငန်း၊ Mitel Telecom, Stella 7, Yangon Gallery, Yangon စားတောက်ဆိုင်၊အင်းအကနာကကန်တာယာဆေးရုံ၊မန္တလေးက Pullman Hotel, Sky One ဆလိုရင်းနဲ့ရန်ကင်းမြို့နယ်ကမိုးကောင်းရန်နာဆေးရုံကိုအောင်ပြည့်စုံကပိုက်ပါတယ်။စနီးဖြစ်သူမျိုးရလနာထိုက်ကတော့ငင်းချမ်းပြည်စုံကုမ္ပဏီပိုင်ရှင်ဖြစ်ပါလေ။တက်ချုပ်ရဲ့သမီးခင်တိတက်မွန်ဟာ7 cents ရုပ်ရှင်နဲ့ Everfit Gym တွေကိုပိုက်ဆိုင်ပါတယ်
။စီးပွားရေးဥပိုင် limited ဆိုတဲ့စစ်တပ်ပိုင်ကုမ္ပဏီတီထောင်တဲ့1990ကနေ2017အထိ22နှစ်အတွင်းအစုရှယ်ယာရှင်တွေကိုကျပ်ငွေတန်ပေါင်း 38,000 ကျော်ပေးအပ်နိုင်ခဲ့တယ်လို့ဆိုပါတယ်။အဲဒီထဲမှာတန်ရင်တက်ဖွဲ့တွေကိုကျပ်ငွေတန်ပေါင်း95,000လွှဲပြောင်းပေးအပ်နိုင်ခဲ့တယ်လို့သိရပါတယ်။ဒီလိုတွေ့ရှိချက်တွေကိုနိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကဥပိုင် limited ကိုစာရေးမေးမြန်းတဲ့အခါမှာစာလက်ခံရရှိကြောင်းပြန်ကြားပေမဲ့တွေ့ရှိချက်ကိုမငင်းဆိုပါဘူး။စစ်တပ်စီးပွားရေးလုပ်ငန်းကရတဲ့အကျိုးအမြတ်ကိုစစ်သားတွေခံစားရတာအလွန်နဲ့ပါပြီးဘူကျုပ်ဘူမှုတွေကအများဆုံးအကျိုးရရှိနေပါတယ်။စစ်သားကတော့အစိုးရပေးတဲ့လုပ်သက်ပင်စင်ကိုသာမှီခိုနေရပါတယ်။တမတော်မှာယာဒူးကြီးလေးလေးချမ်းသာလေးလေးဖြစ်ပါတယ်။
1994မှာတည်ဆောင်တဲ့ကမ္ဘောဇာကုမ္ပဏီဟာစီးပွားရေးလုပ်ငန်းမျိုးစုံလုပ်ကိုင်နေတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါလေ။ကမ္ဘောဇာနဲ့ဥပိုင် limited ဟာကြောက်စိမ့်နဲ့ဗဒမြလုပ်ငန်းကိုဖက်ဆက်လုပ်ကိုင်နေတုန်းဖြစ်ပါလေ။ဒါကြောင့် Myanmar Ruby Enterprise ဗဒမြလုပ်ငန်း Myanmar Imperial Jade ကြောက်စိမ့်ကုမ္ပဏီနဲ့ Cancri ကြောက်မြက်လုပ်ငန်းကိုအမေရိကန်အစိုးရကဒဏ်ခအရေးယူလိုက်တာဖြစ်ပါလေ။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာတပ်ရဲ့အကျိုးစီးပွားဆိုတဲ့စာရန်းကို2019ကထုတ်ဝေပါတယ်စစ်တပ်ရဲ့စီးပွားရေးအရေးအမြစ်ကိုဖျက်ပြစ်နိုင်မှသာအကွင့်တူးကစစ်ဘိုလ်လူတန်းစားကို ပြုပြင်ပြောင်းလဲနိုင်လိမ့်မယ်လို့စာရမ်းမှာတင်ပြထားပါတယ်စစ်တပ်ပိုင်ကုမ္ပဏီအားလုံးနဲ့လက်အောက်ခံလုပ်ငန်းကိုပြစ်မှတ်ထားပြီးစီးပွားရေးအရာအရေးယူတဲ့နယ်လို့ကုလသမဂ္ဂကအကြံပြုထားပါတယ်ဒါပေမဲ့ပြည်သူလူထုရဲ့လူမှုစီးပွားရေးကိုမထိခိုက်အောင်အသေးချာစဉ်းစားကြည့်ရင်ပြီးမှတန်ခတ်အရေးယူရမယ်လို့ဆိုပါတယ်အမေရိကန်အစိုးရကလည်းစစ်ခေါင်းဆောင်ပိုင်းကဘုံမှုပို့ချုပ်ဆဲ ပြည်တွင်းကလမိတ်ပေါင်နေပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်မှာစစ်တပ်ရဲ့အစည်းအဝေးလုပ်ငန်းတွေကိုတပိတ်မှောက်တဲ့လှုပ်ရှားမှုဟာစိတ်သက်ခိုင်မာဖို့လိုအပ်တဲ့ရည်ရှိတိုက်ပွဲဖြစ်ကြောင်းနားဆင်ကြကြရပါ။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုကိုထုတ်လွှင့်ပေးပါတော့မယ်။တိုင်းရင်းသားဒေသတွေမှာကြုံတွေ့နေရတဲ့နောက်ဆုံးအခြေအနေတွေကိုတင်ပြပေးမယ်။တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီ
။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလောကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်မကအမီပါဒီဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲမှာဆန္ဒထုတ်ဖော်ကြတဲ့ပြည်သူတွေကိုအိမ်ထဲအထိလိုက်လံဖမ်းဆီးမှုတွေတပ်မတော်နဲ့ရဲတပ်ဖွဲ့ကဇက်တိုက်ပြုလုပ်လာနေပါတယ်အာဏာသိမ်းယူမှုကိုမွန်လူထုကစန့်ကျင်ကန့်ကွက်နေတဲ့ကြားမူညီညွတ်ရေးပါတီဗဟိုကော်မတီဝင်တဦးကိုအာဏာသိမ်းစစ်ကောင်စီမှပါဝင်ဖို့မူညီညွတ်ရေးပါတီကလက်ခံလိုက်ပါတယ
်။ကျမကနန်းဟောင်းပါရှင်တရင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။စစ်အာဏာသိမ်းဆန့်ကျင်ရေးနေ့စဉ်ဆက်တိုက်ပြုလုပ်လာနေကြတဲ့မော်လမြိုင်မြို့စာနာပြလူထုက CDM လှုပ်ရှားမှုမှာရထားဝန်ထမ်းအလုံးပါဝင်လာဖို့ရန်ကုန်မော်လမြိုင်လူစည်းရထားဟန့်တားမှုဖြစ်ပေါ်ခဲ့ပါတယ်။ဖေဖော်ဝါရီလ16ရက်နေ့မနက်ပိုင်းကမော်လမြိုင်ကနေရန်ကုန်သွားမယ်လူစည်းရထားကိုတားဆီးခဲ့တာပါ။လက်ရှိအနေအထားကတော့မွန်ပြည်နယ်မော်လမြိုင်မြို့ပေါ်အာဏာသိမ်းစစ်အုပ်စုဖြုတ်ချရေးငြိမ်းချမ်းစွာဆန္ဒဖော်ထုတ်ပွဲမှာမြမမီးရထားဝန်ထမ်းတွေအပြင်အစိုးရဌာနပေါင်းစုံဝန်ထမ်းတွေပုတ်ကလိကဗန်ဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်နေတဲ့အတွက်ဗန်တွေလည်းပိတ်ထားနေရပါတယ်။အစိုးရမြမစီပွားရေးဗန်တစ်ခုကတော့ရဲစစ်သားတင့်ကားတွေနဲ့လုံခြုံရေးအဆောင်ချထားပြီးဖွင့်ထားနေရပေမဲ့လူအဝင်ထွက်မရှိတော့တဲ့လို့ဖြစ်နေတယ်လို့ဗန်ဝန်ထမ်းတွေပြောပြချက်အရာသိရပါတယ်
။မြန်မာနိုင်ငံမှာတပ်မတော်ကအရက်သားအစိုးရထံကနေဖေဖော်ဝါရီ1ရက်နေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းချင်းမျိုးတက်တဦး CNF ကလည်းဒရယ်မီဒါစုဝင်တွေကိုအိန္ဒိယနိုင်ငံရှေ့မြောက်ဘက်မစ်ဆူရန်ပြည်နယ်မှာနိုင်ငံရေးခုံလုံခွင့်ပေးဖို့တောင်းခံလိုက်ပါတယ်။ချင်းမျိုးတက်ဦးရဲ့မိသားစုဝင်50ကျော်ကိုမစ်ဆူရန်ပြည်နယ်မှာယာယီနေထိုင်ခွင့်ပေးဖို့ပြည်နယ်အစိုးရကိုဖေဖော်ဝါရီ10ရက်နေ့ကတည်ဝင်တောင်းဆိုထားတယ်လို့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နေကပြောပါတယ်အခုလိုခုံလုံခွင့်တောင်းခံထားရတာဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရမလိုလားအပ်တဲ့အရာတွေကိုကြိုတင်ရှောင်ရှားနိုင်ဖို့ဖြစ်တယ်လို့ပြောပါတယ်
တနည်းကြော်ကြာတိုက်ပွဲဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကနေရာတချို့မှာအခုခါတိုက်ပွဲတွေမရှိတော့တဲ့အတွက်မြန်မာစစ်တပ်ကမိုင်းရှင်းလင်းရေးတွေလုပ်ဆောင်နေတယ်လို့သိရပါဗျ။အဲ့ဒီမိုင်းရှင်းလင်းရေးကိုဖေဖော်ဝါရီလ15ရက်နေ့ကစတင်ပြီးစစ်တွေအမ်ကာလန်တလျှောက်ရပစ်တောင်မြို့နယ်အငူမော်ကနေမောင်တော်မြို့နယ်ခမောင်းစိတ်ကားလန်ဝဲရရီမှာလှုပ်ဆောင်နေပါတယ်မိုင်းရှင်းလင်းရေးကိုနှစ်ပတ်အကြာအချိန်ယူလှုပ်ဆောင်သွားမှာဖြစ်ပြီးမိုင်းပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့ကျေးရွာတွေအနီးတစ်ဝိုက်ကိုလည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးနေထွန်းလှိုင်ကပြောပါတယ်ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေပောက်ကွဲမှုကြောင့်လူပေါင်း30ကျော်သေဆုံး90နီးပါးဒဏ်ရာရရှိခဲ့ပြီးဖြစ်တာကြောင့်စစ်ဆောင်ဒုက္ခသည်တွေလည်းမိုင်းအန္တရာယ်ကြောင့်နေရာပြန်ဖို့စိုးရိမ်နေကြတယ်လို့သိရပါဗျ
။ပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်နေ့ကမြန်မာနိုင်ငံရေးကြောင့်နဲ့ဆက်ဖြက်ကျော်ဝင်ရောက်လာမယ့်မိတီဒုက္ခတွေကိုမဆိုမိမိတို့ခြေရွာတွင်ရောက်ရှိလာလို့ရှိရင်ခရိုင်အုပ်ချုပ်ရေးယုံကိုအကြောင်းကြားပေးဖို့ချင်းပြည်နယ်နဲ့နယ်မြေချင်းထိဆက်နေတဲ့မစ်ဆူရန်ပြည်နယ်ကြံဖိုင်းခရိုင်အုပ်ချုပ်ရေးမှူးကညွှန်ကြားထားတယ်လို့သိရပါဗျ။အနာတိတ်မှုကြောင့်ချင်းပြည်နယ်မှာဝင်ကြီးချုပ်ပါဝင်ဖမ်းဆီးတိန်းခံထားရသူ38ဦးရှိတယ်လို့ချင်းလူခွင့်ရဖွဲ့ CHRO ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဆလိုင်းဆန်နင်းလျံကပြောပါတယ်
သမရောအာနာသိမ့်မှုကိုအလိုမရှိကြောင်းဆန္ဒပြတဲ့ရှမ်းပြည်တောင်ပိုင်းကလူငယ်ခုနှစ်ဦးကိုသမရောကဖမ်းဆီးခေါ်ဆောင်ထားပြီး
Tang Jimio Nega, Tang Lilo, Jinzakango, Pusang, Tabare, Pipoela, Kuniaka, Pansi, Kantayabi, Mune Ocho Yegani, Gubiaka Yogane, Patate, Pesima, and Mune, Mune Ocho Yemuga, Diasweso, Tabime, Diayong Doga, Sompia Chamachabe, Tango, Dampura, Pitello, Midansu in Riga, Diobare, Pansi, Kayare, Durigaro, Gunhimione, a drink at Tong U, Colamione, Quega, Tong Une, Mamba Mione, Pizu Seonga, Sima Dancia, Wanda Uru, Pipare.
ကချင်မီနယ်မြစ်ဇင်းနားမြို့မှခင်ရက်ွက်မှာမျက်စိတအဖြန့်ပြူပေးတဲ့ဝင်တွင်အာနာဒိန်တံပဝင်ရောက်တဆွဲထားနေတာကိုထွက်ခွာပြီးဖို့လူထုဆန္ဒထုတ်ဖော်ပွဲမှာတရင်ယူနေတဲ့တရင်ထောင်း၅ဦးကိုတညလုံးဖမ်းဆီးထိန်းသိမ်းထားပါတယ်ဖေဖော်ဝါရီလဆက်၄ရက်နေ့ကလူထုဆန္ဒထုတ်ဖော်နေတာကိုတနင်္လာရက်ရေးပိုက်တွေရောပါကြီးတွေနဲ့ပြစ်ခတ်ဖြိုခွဲပြီးတန်ရာရရှိတဲ့သူတွေရှိတယ်လို 74 channel က editor ချုပ်ကိုထွက်အောင်ကင်မရာမန်ကိုနော်ဆိုင်ထာဝရငင်းချမ်းရင်းနဲ့ကိုရဲကကိုရန်ကောင်းနဲ့ကိုဝေရန်တို့ဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတမရဟာတိုင်းပြည်အာဏာကိုသိမ်းပိုက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်အပါအဝင်မြို့နယ်ကျေးရွာအဆင့်ထိတိုင်းပြည်ကိုစီမံအုပ်ချုပ်ဖို့ဖွဲ့စည်းလာနေပါတယ်။ပြည်ထောင်စုအဆင့်မှာတက်မတော်ခေါင်းဆောင်ပိုင်းအပြင်တိုင်းသားခေါင်းဆောင်တချို့လည်းပါဝင်ပါတယ်။အဲ့ဒီအချိန်မှာမွန်ညင်းညွတ်ရေးပါတီကထိပ်ပိုင်းခေါင်းဆောင်တဦးထည့်သွင်းလိုက်တဲ့အပေါ်မွန်လူထုအကြားစိတ်ဝမ်းကွဲမှုတွေဖြစ်ပေါ်လာနိုင်မလား။အာဏာသိမ်းတက်မတော်နဲ့ဘာကြောင့်ပေါင်းရပါသလဲဆိုတာကိုမိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်။
နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှမွန်ညင်ညွတ်ရေးပါတီ MUB ကိုယ်စားလှယ်တူပါဝင်ထက်သွင်းမဲ့ကိစ္စဟာပါတီရဲ့ခိုင်မာတဲ့မူဝါဒနဲ့ယက်တီချက်ရှိတယ်လို့တပ်ဖွဲ့အသွင်မှုတဲ့နိုင်ငံရေးသမားကမွန်ပါတာနဲ့အခုလိုပဲပြောပါတယ
်။ပေါ်ပြီးစလို့ဘောလို့ရောင်းကပရိစီဖိုင်တော်တော်အသိစိတ်တော့အဲကျော်
မွန်ညင်ညွတ်ရေးပါတီရဲ့အတွေ့အကြုံရအတက်အခံတွေဆန့်ကျင်သွားမယ်ဆိုရင်ကျွန်တော်တို့မွန်မျိုးသားတွေမှာအတက်အန္တရာယ်တွေသွေးထွက်တန်ရုံမှုတွေဖြစ်ပေါ်လာမှာကိုစိုးရိမ်လို့ကောင်စီမှာပါဝင်တော်ဖို့ရွေးချယ်လိုက်တာပါမိမိတို့ရဲ့ခိုင်မာတဲ့မူဝါဒတွေကိုခိုင်ခိုင်မြဲမြဲစုပ်ကင်ထားပြီးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြမယ့်လမ်းကြောင်းကသာငြိမ်းချမ်းတိမ်မွေ့မယ်လို့ယူဆပါတယ်ကျွန်တော်တို့မွန်မျိုးသားတွေသွေးထွက်တန်ရုံမှုတွေမဖြစ်ရလေအောင်အခုလမ်းကြောင်းကိုရွေးချယ်လိုက်တာဖြစ်တယ်ဒီအပေါ်မှာကျွန်တော်တို့ပါတီအပေါ်နားလည်ပေးကြပါစိတ်အေးအေးထားကြပါလို့ပြောချင်ပါတယ
်ဒါပေမဲ့အစိုးရစစ်အာဏာသိမ်းခံလိုက်ရပြီးတနိုင်ငံလုံးအနှံ့နိုင်ငံရေးရှုပ်ထွေးမှုတွေဖြစ်ပေါ်နေတဲ့အခုလိုကာလမျိုးမှာအာဏာသိမ်းစစ်ကောင်စီကလန့်ချက်ကိုလက်ခံလိုက်တာဟာမွန်တိုင်းရင်းသားတွေကြားစီးလုံးညီညွတ်မှုပြိုကွဲသွားမှာကိုစိုးရိမ်ရတာမို့ဆုံးဖြတ်ချက်အများမချမိဖို့မွန်ညီညွတ်ရေးပါတီဘိုလ်လုံးမှုဆောင်အဖွဲ့ဝင်ဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောပါတယ်
အခုချိန်မှာတအားရှုပ်ထွေးနေတဲ့ကာလဖြစ်တယ်။အဲဒီနောက်တစ်ခုကလည်းကျွန်တော်တို့ပါတီကပြောရရင်တော့ဟို